မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်ခြေနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေကဟိန္ဒူဘာသာဝင်ဒုက္ခသည်တချို့ဟာလူငယ်ရေးအတွက်ဆိုးရိမ်နေကြောင်းနေရရင်ကြီးရွာတွေကိုပြောင်းရင်းတဲ့အကြောင်းပြောဆိုနေကြပါတယ်။နေရရင်ခိုင်ပြည်နယ်မှာအခြေသက်မှုတွေတချို့ပြန်ပေါ်မှာကိုဆိုးရိမ်တဲ့အတွက်ရန်ကုန်လိုမြို့ကြီးပြည်ကြီးတွေမှာပြည်နယ်နေရာချဖတ်ပေးမယ်ဆိုရင်မြန်မာနိုင်ငံကိုပြန်မဖြစ်တဲ့အကြောင်းဗီဒီယိုကိုပြောဆိုခဲ့ကြတာပါ။ဒီလိုမှမဟုတ်ရင်တော့ဟိန္ဒူဘာသာဝင်အများစုရှိရာအိန္ဒိယနိုင်ငံကိုပို့ဆောင်ပေးစီလိုကြောင်းလည်းပြောဆိုကြပါတယ်။ခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့က ARS စစ်ကောင်တွေကလူမျိုးရေးကင်းစံ30လောက်ကိုစီးနှင်တက်ခတ်ခဲ့ပြီးတော့အကြမ်းဖက်မှုတွေတကြောပြန်ပေါ်ပေါက်ခဲ့တာပါ။ပြည်ပကတွေအတွင်းတပြက်ခံရတဲ့ဟိန္ဒူဘာသာဝင်45ယောက်ရဲ့အလောင်းတွေကိုအစုလိုက်ပြုံလိုက်မြုပ်နှံထားတာကိုလည်းမြောက်ပိုင်းမှာရှာဖွေတွေ့ရှိခဲ့ကြပါတယ်။မြန်မာနိုင်ငံကတော့ဟိန္ဒူဘာသာဝင်တွေကိုအစုရောက်တွေကတပြက်ခံတာဖြစ်ကြောင်းပြောဆိုခဲ့ပေမယ့် ARS စစ်ကောင်ဖွဲ့ကတော့တိုးလက်ချက်မဟုတ်ကြောင်းညှင်းဆန်ထားတာပါ။ဒီခေတ်တွေကတကြောပြန်ပြီးကတ်တဲ့ကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြစ်ကြတဲ့ဒုက္ခတွေရေးတွေ့တာ6,000-8,000ထိရှိနေပြီဖြစ်တဲ့ကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပြီးဒီထက်မှာဟိန္ဒူဘာသာဝင်800လောက်ပါဝင်တယ်လို့လည်းခန့်မှန်းထားပါတယ်။ဖျက်ပြစ်သွားတဲ့ဒုက္ခတွေကိုပြန်လည်လက်ခံရေးမြန်မာနိုင်ငံဘက်ကအစဉ်သင့်ဖြစ်နေပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့သဘောတူညီချက်မရသေးတာကြောင့်ကြန့်ကြန့်နေရတဲ့အကြောင်းလဲနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ယုံညွှန်ကြားရေးမှူးချုပ်ဦးစောထီကပြောဆိုထားပါတယ်။